12 over Burma, My Life as a Shan Princess လို့အမည်ပေးထားတဲ့ Shan Sowa စကြဆိုင်ရဲ့ Mahadevi Sattu Sandi ခေါ် Ang Sajin ရဲ့အကြောင်းရည်ကူးထားတဲ့မှတ်တမ်းတင်ဇာတ်ကားဟာ Shan လူမျိုးတွေရဲ့တမိုင်းတက်တက်တာမဟုတ်ဘဲမြန်မာနိုင်ငံရဲ့တမိုင်းကြောင့်ဖြစ်ရမှန်ကိုရည်ကူးထားတာဖြစ်တဲ့အတွက်မြန်မာနိုင်ငံမှာ14ရက်နေ့ကနေ19ရက်နေ့အထိကျင်းပမှာဖြစ်တဲ့လူခွင့်ရင်းနဲ့လူကုန်တိုက်ခရုပ်ရှင်ပွဲတော်မှာဒီမှတ်တမ်းတင်ရုပ်ရှင်ကားကိုပြသတင်နေဆိုပြီးတော့နိုင်ငံတကာလူခွင့်ရေးအဖွဲ့နဲ့ပြည်ပမှာရှိတဲ့လူမှုအဖွဲ့အစည်းတွေကပြောဆိုလိုက်ပါတယ်အသေးစိတ်တုံ့ပြန်ချက်တွေကိုကိုဇော်ဝင်းနိုင်ငံစူးစီးတင်ပြထားပါတယ်ခင်ဗျာ
Twilight Over Burma စာအုပ်ကိုအခြေခံထားတဲ့မှတ်တမ်းတင်ဇာတ်ကားကိုမြန်မာနိုင်ငံမှာလက်ရှိကျင်းပနေတဲ့လူခွင့်ရေးနဲ့လူကုန်တိုက်ခလို့အမည်ပေးထားတဲ့နိုင်ငံတကာရုပ်ရှင်ပွဲတော်မှာပြသခွင့်ပိတ်ပင်ခံခဲ့ရတဲ့အတွက်လူခွင့်ရေးအဖွဲ့အစည်းတွေနဲ့ပြည်တွင်းပြည်ပကဝေဖန်ပြောဆိုမှုတွေထွက်လာနေတာမှာအမေရိကန်ပြည်ထောင်စုမှာရောက်ရှိနေကြတဲ့မြန်မာနယ်ပယ်တွေအပါအဝင် HRW လူခွင့်ရေးစောင့်ကြည့်အဖွဲ့ကပါအခုလိုပိတ်ပင်မှုဟာလူခွင့်ရေးချိုးဖောက်မှုတစ်ခုအဖြစ်ရှုမြင်သုံးသပ်ကြပါတယ် HRW လူခွင့်ရေးစောင့်ကြည့်အဖွဲ့ရဲ့အာရှရေးရာညွှန်ကြားရေးမှူး Brett Adam က
I mean censorship is a violation of one of the most basic freedoms, the freedom of expression.freedom
to receive information that's under article 19 of the international covenant ဆန္ဒလောက်ပိတ်ပင်ခြင်းဟာကုလသမဂ္ဂလူခွင့်ရေးကျင်းညာစာတမ်းအပိုက်ဆက်ကိုပါလွတ်လပ်စွာစာနာသဘောထားပေါ်ထုတ်ခွင့်တရင်အချက်လက်လွတ်လပ်စွာရယူပိုင်ခွင့်စတဲ့အခြေခံအကြောင်းလူခွင့်ရေးတွေကိုချိုးဖောက်ရရောက်ပါတယ်ဒါဟာ NLD အစိုးရနဲ့အခြားလူခွင့်ရေးချစ်မြတ်နိုးသူတွေတိစောက်နိုင်မှုစ조사နေကြတယ်ဒီမိုကရေစီစနစ်ရဲ့အခြေခံအကျဆုံးအုတ်မြစ်လည်းဖြစ်ပါတယ
်ဒေါက်တာဆိုင်းထွေးမောင်ဟာအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုမြို့အခြေစိုက်ရှမ်းစာပေနယ်ယဉ်ကျေးမှုအသင်းဥက္ကဋ္ဌပါသူကဒီရုပ်ရှင်ကားဟာရှမ်းလူမျိုးတွေရဲ့တမိုင်းနာမကပဲမြန်မာနိုင်ငံရဲ့တမိုင်းဖြစ်ရမှန်ဖြစ်တဲ့အတွက်လူတိုင်းကြည့်ရှုခွင့်ရတဲ့နယ်လို့ပြောပါတယ
်လူအခွင့်ရေးအရာဆိုရင်ကျွန်တော်တို့ကပြသင်ခွင့်ရှိရမယ်လူထုတွေလည်းကြည့်ပိုင်ခွင့်ရှိရမယ်အမှန်တရားကိုလည်းသိပိုင်ခွင့်ရှိရမယ်တကယ်ဆိုလို့ရှိရင်ဒီရုပ်ရှင်ကကျွန်တော်တို့ရဲ့ရှမ်းစောပါစောက်ကြဆင်းတဲ့စရိမဟာဒေဝီသစ္စာန်ဒီလို့ရဲ့တမိုင်းအပြင်ကျွန်တော်ရှမ်းတမိုင်းလည်းဟုတ်တယ်အဲ့ဒါကိုကျွန်တော်တို့အမေနဲ့ရှမ်းလူမျိုးတော်မကဘူးပုံမှာဒီမှာရှိတဲ့တိုင်းရင်သူတိုင်းရင်သားပုံမှာပြည်နိုင်ငံသူနိုင်ငံသားအားလုံးပမရာဆွေရှမ်းရာဆွေမှာတကယ်အဖြစ်မှန်ကိုသိဖို့လိုအပ်တယ်ဒါကြောင့်မို့လို့သူရေးထားတဲ့ထွက်လို့အပေါ်မှာဆိုတဲ့စာအုပ်ထဲမှာတကယ်အမှန်တရားတွေတကယ်အဖြစ်အပျက်ကိုသူတည်ချရေးထားတယ်အဲ့ဒါကိုပြန်ပြီးတော့မှအဲ့ဒါရုပ်ရှင်ရိုက်ပြီးတော့လူထုတွေကိုပြဖို့ကြည့်ဖို့တည်ဖို့လုပ်တဲ့အခါမှာကျွန်တော်အမြင်ကတော့လူတိုင်းကြည့်တင်တယ်တည်တင်တယ်ဗျာဒါပြီးလို့လဲဆိုလို့ရှိရင်ခုနပြောသလိုဖြစ်ခဲ့တာလဲ1962ခုနှစ်ကလေးကဖြစ်လာတဲ့ကိစ္စဆိုတော့အခုမှပဲထုတ်ဖော်ပြီးပြောခွင့်ပြခွင့်လူထုတွေလည်းတိခွင့်ရတယ်ဆိုတာတော့တတော်ကနောက်ကျနေပြီ
ရုပ်ရှင်စင်စာအဖွဲ့ကဒီဇက်ကားကိုပြသခွင့်မပြုဖို့ဆုံးဖြတ်လိုက်တဲ့ဆိုပေမဲ့လည်းမြန်မာနိုင်ငံဟာလူခွင့်ရေးစံချိန်စံညွှန်းတွေကိုလေးစားလိုက်နာတဲ့ဒီမိုကရေစီစနစ်ပေါ်ထွန်းရေးကြိုးပမ်းနေတဲ့ကာလဖြစ်တာကြောင့်အခုလိုပိတ်ပင်ဖို့ဆုံးဖြတ်တာဟာမှန်ကန်မှုမရှိဘူးလို့ဒေါက်တာဆိုင်းထွေးမောင်ကပြောပါတယ
်ဟုတ်မြန်မာနိုင်ငံရဲ့လွတ်လပ်မှုအခုမျှော်လင့်နေတာဒီမိုကရေစီလူခွင့်ရေးအများကြီးရလာမယ်လို့မျှော်လင့်နေတဲ့အချိန်မှာလူပဲပြုံးတိုင်းကြီးတဲ့အဲဒီရုပ်ရှင်ကိုပြခွင့်ပိတ်ပင်လိုက်တဲ့ဆိုကြတဲ့ကဒါကတော့အောင်ဆန်းစုကြည်ရဲ့ပိတ်ခါကိုလည်းထိတဲ့ကျွန်တော်နိုင်ငံဒီမိုကရေစီဆိုတဲ့နာမည်ကိုလည်းအရင်ထိခိုက်တယ
်အမေရိကန်ပြည်ထောင်စုကလိုရာဒိုပြည်နယ်ကအငင်းစားပါမောက်ခဒေါက်တာကျော်ဝင်းဟာအင်္ဂလိပ်စာကျမ်းရဲ့မိတ်ဆွေတူပါဒီရုပ်ရှင်ပိတ်ပင်ခံရမှုနဲ့ပတ်သက်လို့သူ့ရဲ့သဘောထားကိုအခုလိုပြောပြပါတယ်
အင်္ဂါစာကျင်သူကိုယ်တိုင်ရေးတဲ့သူအထုပ်ပတ်တီဆိုတာကိုတိုင်းသူပြည်သားတွေအားလုံးသိတင်တယ်သူယောက်ျားစောကြဆိုင်က62ညမလာ2ရက်နေညပျောက်သွားတယ်ဘယ်လိုပျောက်သွားလဲဆိုတာသူ့ကိုလည်းသူတို့အကြောင်းမကြဘူးသူတို့လည်းသိကျင်တာလည်းမပြောဘူးသူခင်ဗျာတို့တော့ဒုက္ခရောက်ကြတာပေါ့အဲ့တော့ဒီဥစ္စာဟာတိုင်းသူပြည်သားတွေသိတင်တယ်ဘယ်လိုဖြစ်သွားလဲဆိုတာပြီးသွားတယ်ဟာပြီးသွားပြီလေနောက်ဒါမျိုးမဖြစ်နိုင်အောင်ဒီဥစ္စာသင်္ကန်းစာတစ်ခုပဲနောင်လာနောက်သားတွေအတွက်ဒီဥစ္စာမျိုးမဖြစ်အောင်ပုံမသိလို့ရှိရင်ကျွန်တော်တို့တင်းတင်းမြတ်မြတ်နေနိုင်တယ်ရှမ်းတို့ချင်းတို့ကချင်တို့အားလုံးကရင်တို့နဲ့တည်သွားတဲ့လူတွေပြန်ရှင်အောင်လုပ်လို့မရဘူးဒါပေမဲ့နောက်နောက်မဖြစ်နိုင်အောင်ဒီဥစ္စာကိုတည်တည်ကြွယ်ကြွယ်တိုင်းသူပြည်သားတွေလည်းသိတယ်နဲ့အဲ့တော့ဒီ Film Festival မှာပြတင်တယ်ဒီဥစ္စာဒီမိုကရေစီဆိုတာခကြီးလမ်းပဲဗျပထမအဆမ်း တရုတ်အဆိုရှိတယ် The longest journey begins with the first step တာစီသွားမယ်ခကြီးကပထမခြေလမ်းနဲ့စတယ်အဲ့တော့ဒီမိုကရေစီရောက်ဖို့အများကြီးခြေလမ်းတွေတက်ကြရှိသေးတယ်အဲ့တော့ပထမနှစ်လမ်းသုံးလမ်းဟိုစသွားနိုင်ဖို့အခွင့်ကပြုထားရလိမ့်မယ်အဲ့တော့ဒီ sensor board ကဒီရုပ်ရှင်ကိုပိတ်ထားတယ်ဆိုတာကျွန်တော်စဉ်းစားလို့မရဘူးသူတို့ပိတ်လိုက်တယ်ဆိုတာသူတို့မှားတာအဲ့ဒ
ါလက်ရှိမှာအသက်80နှစ်ရှိပြီဖြစ်တဲ့အင်္ဂလိပ်စာဂျန်ဟာအမေရိကန်ပြည်ထောင်စုကော်လိုရာဒိုပြည်နယ်ဘောလ်ဒါမြို့မှာနေထိုင်လျက်ရှိပါတယ်သူဟာဒီရုပ်ရှင်ရိုက်ကူးတဲ့သူ့ကိုယ်တွေ့ Twilight Over Burma My Life as a Sham Princess စာအုပ်ထုတ်ဝေမှုကရောင်းရတဲ့ငွေတွေကိုထိုင်းမြန်မာနယ်စပ်မှာရှိတဲ့ဒုက္ခသည်တွေအတွက်လှူဒါန်းခဲ့တာဖြစ်ပါတယ်သူရဲ့အဲ့ဒီလိုကြိုးပမ်းအားထုတ်မှုတွေကြောင့်2009ခုနှစ်က UNA ကုလသမဂ္ဂအဖွဲ့ကနေနိုင်ငံတကာလူ့ခွင့်ရေးဆုကိုချီးမြှင့်ခံခဲ့ရပါတယ်။လေ့ကျင့်မြောက်အဖြစ်နဲ့ဒီနေ့ကျင်းပတဲ့ရုပ်ရှင်ပွဲတော်မှာနိုင်ငံတကာရုပ်ရှင်နဲ့မြန်မာရုပ်ရှင်ကားပေါင်း60ကျော်ကိုနိုင်ငံတကာနဲ့ပြည်တွင်းမှာရှိတဲ့နယ်ပယ်အသီးသီးကကြွန့်ကျင်သူတွေကအမှတ်ပေးရွေးချယ်တာအပြင်ရုပ်ရှင်ပွဲလာသူတွေရဲ့ထင်မြင်ယူဆချက်တွေနဲ့စုပေးရွေးချယ်သွားမှာဖြစ်ပါတယ်ခင်ဗျာ။